ုပထမဆုံးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆင်းရဲမွေးတည်မှုနဲ့ကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်မြန်မာပြည်သူချို့ဟာဘဝရည်တည်ရေးအတွက်အကြောက်ကတ်ထုတ်ရောက်နေရတဲ့အကြောင်းဩဂတ်စ်လ30ရက်နေ့ထုတ်တဲ့ CNN သတင်းဌာနကဆောင်းပါးကိုတင်ပြပါမယ်။2022ခုနှစ်နှောင်းပိုင်းလောက်ကကိုမောင်မောင်လို့အမည်လွှဲပေးထားတဲ့မန်လင်းမျိုးကအမျိုးသားတူဟာသူ့ကြောက်ကတ်တလုံးကိုရောင်းချလိုတဲ့အကြောင်း Facebook မှာ post တစ်ခုတင်ခဲ့ပါတယ်။မန်လေးမြို့မှာကွန်ပျက်စီတည်ယူပို့ဆောင်တဲ့ကိုမောင်မောင်ဟာ2021ခုနှစ်စစ်တကအာဏာသိမ်းလိုက်တဲ့နောက်တော်လှန်ရေးအဖွဲ့တွေအတွက်ကွန်ပျက်စီတွေတည်ပေးနေတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံခဲ့ရပြီးရက်တော်တော်ကြာအောင်နှိပ်စက်ညှဉ်းပန်းဆစ်ဆီးတာခံခဲ့ရပါတယ်။သူပြန်လွတ်လာတဲ့အချိန်မှာသူမရှိတော့ကသူ့ဇနီးနဲ့သမီးတို့စားဝတ်နေရေးအတွက်ခြေတုံးထားတဲ့အကျွေးတွေတင်နေတဲ့အပြင်အလုပ်လည်းမရှိစားစရာလည်းမရှိဖြစ်နေကြတာပါ။ကိုမောင်မောင်ကြော်ညာတင်လိုက်ပြီးလတော်တော်အကြာမှာတော့ချမ်းသာတဲ့တရုတ်မြန်မာလုပ်ငန်းရှင်တယောက်ကမြန်မာငွေ300,000လောက်နဲ့သူ့ကြောက်ကတ်ကိုဝယ်ယူဖို့သဘောတူပြီး2023ခုနှစ်အတွင်းမှာခွဲစိတ်မှုခံယူဖို့အိန္ဒိယနိုင်ငံကိုသွားခဲ့ပါတယ်။တကယ်တော့လူကိုအင်ကအစိတ်ပိုင်းနေရောင်းဝယ်တာဟာမြန်မာနိုင်ငံမှာကောအိန္ဒိယမှာပါတရားမဝင်ပါဘူး။ဒါပေမဲ့ CNN သတင်းဌာနရဲ့လေလာစုံစမ်းမှုတွေအရစီးပွားရေးကျဆင်းပြီးဆင်းရဲဒုက္ခရောက်နေကြတဲ့မြန်မာပြည်သူချို့ဟာကိုရင်းအင်ကဝယ်မဲ့သူကိုဂျားပွဲစားအေဂျင့်ရဲ့အကူအညီနဲ့ရှာဖွေပြီးအိန္ဒိယနိုင်ငံကဆေးရုံတွေမှာခွဲစိတ်အစားထိုးမှုတွေလုပ်နေကြပါတယ်။ CNN ရဲ့လေလာသုံးသပ်ချက်အရအခုနောက်ပိုင်းမှာကိုရင်းအင်ကစိတ်ပိုင်းထုတ်ရောင်းနေတဲ့အကြောင်း Facebook ပေါ်မှာကြော်ညာတာတစားတစားများပြားလာတာလည်းတွေ့ရပါတယ်။ဒီလိုကိုရင်းကရောင်းချဖို့ post တွေတင်နေတာနဲ့ပတ်သက်လို့ Facebook ရဲ့မိခင်ကုမ္ပဏီ Meta ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒီလို post တင်တဲ့ group တွေတွေ့ရင်ဖေရှားပစ်ကြောင်းတာပြောပါရယ်အခုဆက်လက်ပြီးမြန်မာစစ်တပ်ဟာတရုတ်နိုင်ငံကအားပေးထောက်ခံထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုကိုခံနေရတယ်ဆိုတဲ့ကောင်းစဉ်နဲ့ The Economist Magazine ကဆောင်းပါးကိုတင်ပြပါမယ်မြန်မာပြည်နေနောက်ဆုံးနန်းဆိုင်ရာမန်လေးမြို့မှာစစ်ရေးပြိပခမကြုံခဲ့ရတာဆယ်စုနှစ်ပေါင်းများစွာကြာခဲ့ပါပြီပြီးခဲ့တဲ့စက်တင်ဘာလ3ရက်ကတော့မန္တလေးနန်းရွံ့မှာရှိတဲ့မြန်မာစစ်တပ်ရဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်နဲ့တပ်စခန်းကိုပိတ်မှတ်ထားပြီးရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်တာကြုံခဲ့ရပါတယ်။အခုချိန်မှာဒီလိုတိုက်ခိုက်မှုမျိုးနှဲနေသေးပေမဲ့မြန်မာစစ်တပ်ကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့နှဖွဲ့ဟာမန္တလေးမြို့ကိုတစားတစားနီးကပ်လာနေပါတယ်လို့ဆောင်းပါးကပေါ်ပြပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ကိုကန် MNDAA နဲ့တအန်း TNLA တပ်ဖွဲ့တွေဟာတရုတ်နိုင်ငံနဲ့နီးကပ်တဲ့ဆက်ဆံရေးရှိနေပြီးဒီလိုတိုင်းဒေသအဖွဲ့တွေနဲ့ဆက်ဆံရေးကြောင့်လည်းတရုတ်နိုင်ငံဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြမပြည်တွင်းရေးမှာအရှိန်အဝါအရှိဆုံးပြည်ပနိုင်ငံဖြစ်လာပါတယ်။ဒီအဖွဲ့နှစ်ဖွဲ့ဟာဆိုရင်မြေပြန့်ဒေသကနေထွက်ပြေးလာတဲ့ဗမာလူမျိုးတွေကိုလက်ခံထားပြီးမန္တလေးနဲ့အခြားဒေသတွေကိုထိုးစစ်ဆင်တိုက်ခိုက်ဖို့လက်ကျင့်တင်ကြားပေးနေတဲ့ကြောင့်လည်းဆောင်းမားမှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။